မြန်မာနိုင်ငံတော်ဆရာနာတိမ့်မှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေပြစ်ခတ်နိုင်နေမှုကြောင့်20ထက်မနည်းသေဆုံးခဲ့ပါတယ်။ရန်ကုန်မြို့မှာလက်နက်ကင်လုံခြုံရေးတွေမျက်ရည်ရပုံးတွေသုံးလိုက်လံဖြိုခွင်းတဲ့ကြားမှာပဲဆန္ဒပြသူတွေကလည်းအခွင့်အရေးရတယ်လို့ဆန္ဒပြခဲ့ကြပါတယ်။လေရန်နဲ့မြင်းဒီကုန်းတဝိုက်မှာဆန္ဒပြသူတွေကိုပြစ်ခတ်တဲ့အတွက်တေဆုံးတယ်လို့အတည်ပြုနိုင်သူ3ယောက်ရှိပါတယ်။လေရန်ဘက်မှာအထမ်းမြင့်တိုက်ပေါ်ကနေဆန္ဒပြသူတွေကိုချိန်ပစ်တယ်လို့လေရန်မှာနေသူတွေကပြောပါတယ်။အဲဒီမှာအသက်20ဝန်းကျင်လူငယ်2ယောက်တနတ်ဒဏ်ရာနဲ့တေဆုံးခဲ့ပါတယ်။မြင်းဒီကုန်းချင်းမြင့်နိုင်ဘက်မှာလည်းတနတ်ထိမှန်လို့ကျောင်းဆရာမတစ်ယောက်တေဆုံးခဲ့ပါတယ်။ရန်ကုန်မြို့မှာဒီနေ့မနေ့အစောပိုင်းကဆန္ဒပြမဲ့သူတွေလူစုနေတဲ့နေရာတွေကိုလုံခြုံရေးတွေကမျက်ရည်ရိုပုံးတွေသုံးလူစုခွဲဖို့ကြိုးစားခဲ့ကြတာပါ။မန္တလေးမြို့မှာလည်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းတဲ့အတွက်သေဆုံးသူ3ယောက်ရှိတယ်လို့အတည်ပြုနိုင်ပါတယ်။မန္တလေးမြို့လမ်းတွေထဲလက်နက်ကင်လုံခြုံရေးတွေဝင်လာလို့မရအောင်လို့ပြည်သူတွေကလည်းအတားအဆီးတွေလုပ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။မနက်ပိုင်းတုန်းကလည်းအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်တဲ့ဆရာဝန်တွေ၊ကျန်းမာရေးဝန်ထမ်းတွေကိုမန္တလေးကရင်300ဆန့်စစ်ရုံဝင်းတွေကနေအပြင်မထွက်နိုင်အောင်လို့လုံခြုံရေးတွေကပိတ်ဆို့ထားခဲ့ပြီးညနေပိုင်းရောက်မှဖယ်ရှားခဲ့ပါတယ်။ပခုတ်ကူမျိုးကစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေမှာလည်းမျက်ရည်ရိုပုံးတွေတနတ်တွေနဲ့ပြစ်ခတ်လူစုခွဲခဲ့တဲ့အတွက်သေဆုံးသူအနည်းဆုံး1ယောက်နဲ့ထိခိုက်ဒဏ်ရာရသူတွေရှိပါတယ်။ဒဏ်ရာရသူတယောက်ကိုလုံခြုံရေးတွေကဖမ်းဆီးခေါ်သွားတယ်လို့လည်းမြို့ကမျက်မြင်တွေကပြောပါတယ်။အလားတူမြန်မာနိုင်ငံတောင်ပိုင်းဘိတ်မြို့မှာလည်းဆန္ဒပြသူတွေတနက်နေ့ပြစ်ခတ်လူစုခွဲဖမ်းဆီးခံရပါတယ်။လောလောဆယ်တိထားသလောက်ဘိတ်မှာတနက်တန်ရာနဲ့တေဆုံးသူ9ယောက်ထက်မနည်းရှိပါတယ်။ဒဝယ်မြို့မှာတော့ပြစ်ခတ်နှိမ်နှင်းမှုကြောင့်6ယောက်ထက်မနည်းတေဆုံးတယ်လို့ဆေးဝင်တန်းနဲ့ဒေသခံသတင်းမီဒီယာတွေကပြောပါတယ်။ဒေါ်အောင်ဆန်းစုကြည်အပါအဝင်အရသာအစိုးရကောင်းဆောင်တွေကိုဖမ်းဆီးပြီးတော့တမ်ဘော်ကာကွယ်ရေးဦးစီးချုပ်အာနာသိမ်းယူခဲ့တဲ့ February 1ရက်နေ့နောက်ပိုင်းတွေကဒဝယ်မြို့ပြည်သူထောင်တောင်းစီဟာနေ့စဉ်လမ်းပေါ်ထွက်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီနေ့အာဏာပိုင်တွေရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်ပဲခူးမျိုးမှလည်းလူငယ်နှစ်ယောက်တနက်ထိမှတေဆုံးတယ်လို့ပဲခူးမျိုးကလာတဲ့သတင်းတွေမှဖော်ပြပါရယ်။မော်လမြိုင်မျိုးမှလည်းတေဆုံးထိခိုက်ဒဏ်ရာရသူတွေရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့လောလောဆယ်ဘယ်နှယောက်လဲဆိုတာကိုတော့အတည်ပြုလို့မရသေးပါဘူး။အခုလိုမျိုးနိုင်ငံအနှံ့ဆန္ဒပြသူတွေကိုလက်နက်ကင်အာဏာပိုင်တွေကပြစ်ခတ်နှိမ်နှင်းတယ်လို့အတော်များများလဲဖမ်းဆီးခံခဲ့ရပါရယ်။